ကမ္ဘာနှင့်အဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေဖြစ်နေတာ6လကျော်လာတဲ့ခုလိုအချိန်ထိဗီယက်နမ်နိုင်ငံမှာကိုဗစ် -19 ကြောင့်သေဆုံးသူတဦးမှမရှိသေးသလိုနောက်ဆုံး2လကျော်တာကာလအတွင်းပြည်တွင်းမှာကူးစက်မှုလုံးဝမရှိခဲ့ပါဘူး။တရုတ်နိုင်ငံနဲ့နယ်နိမိတ်ထိစပ်နေပြီးလူဦးရေသန်း100နီးပါးရှိတဲ့ဗီယက်နမ်ဟာတပါတီစနစ်နဲ့အုပ်ချုပ်တဲ့နိုင်ငံဖြစ်ပါတယ်။အရင်မြင့်နေပါတဲ့ဗီယက်နမ်လိုနိုင်ငံမှာကိုဗစ် -19 ကြောင့်သေဆုံးသူတဦးမှမရှိတာကဝေဖန်သူတွေကြားအငြင်းပွားစရာဖြစ်နေတာပါ။ဗီယက်နမ်နိုင်ငံတွင်ကူးစက်မှုကိန်းဂဏန်းတွေနဲ့ပတ်သက်လို့အပြင်လူတွေအတီးပြုတ်ဖို့ခက်ခဲပေမဲ့ကိုရိုနာဗိုင်းရပ်စ်အရေးနဲ့ပတ်သက်လို့အစပိုင်းမှာဗီယက်နမ်အစိုးရကစိုးရိမ်တကြီးအပြင်းထန်ကင်တွယ်ခဲ့တာကြောင့်ဒီကပ်ဘေးကိုထိန်းချုပ်ထားနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသုံးသပ်ပါတယ်။ဆေးရုံတွေစောင့်ကြည့်စင်တာတွေနဲ့ပတ်သက်လို့လည်းအစိုးရကသတိကြီးကြီးနဲ့ကင်တွယ်ခဲ့တာပါ။မတ်လနှောင်းပိုင်းကခေါင်းဆောင်ပိုင်းတွေဆွေးနွေးပွဲလို့တုန်းကစားသောက်ဆိုင်တွေကားယထာစားတဲ့အများဆုံးနေရာတွေမှာပိုးသက်ဆေးဖြန်းတာလူတွေနှကောင်းစီတက်ရေးကြက်ကြက်မမကင်တွယ်ခဲ့ပါတယ်။အခုချိန်ထိဗီယက်နမ်မှာယောဂါပိုးကူးစက်သူ349ဦးနဲ့သေဆုံးသူတယောက်မှမရှိသေးပါဘူးခင်ဗျာ။